မြန်မာနိုင်ငံမှာရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟာဒီကနေ့မှာတော့ရန်ကုန်မြို့မှာကုလသမဂ္ဂနဲ့အာဆီယံတပ်တမန်တွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီနေ့တွေ့ဆုံဆွေးနွေးမှုတွေကနေအလားအလာကောင်းရလဒ်တွေဖြစ်လာဖို့မျှော်လင့်တယ်လို့အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကြကြော်သိန်းပြောပြပေးပါရှင်။
မြန်မာနိုင်ငံကိုသုံးခွကြခီးအဖြစ်မတ်လ22ရက်နေ့ကတည်းကရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီး Park Sukhon ဟာဒီကနေ့မတ်လ22ရက်နေ့မှာတော့ရန်ကုန်မြို့မှာတန်တမန်တွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့ပြည်ဆောင်ခဲ့ပါတယ်။ကုလသမဂ္ဂအာဆီယံတန်တမန်တွေနဲ့ပြည်ဆောင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအာဆီယံအထူးကိုယ်စားလှယ်ရဲ့ဒီကနေ့အစီအစဉ်ကိုအခုလိုပြောပါတယ်
။ဒီနေ့ကတော့ကျွန်တော်တို့ရန်ကုန်ဆင်းသွားတော့ရန်ကုန်ဆင်းသွားပြောကြအခုလာတာမကအဖွဲ့အစည်းတွေအာဆီယံတန်တမာနေပေါ့နော်ဒီတွေ့ဆုံနေတဲ့တန်တမာနေနဲ့ဒါတွေ့ဆုံတဲ့လုံငါလုပ်မယ်ဆိုတာသိရပါတယ်
။အာဆီယံအထူးကိုယ်စားလှယ်ဟာဒီနေ့ရန်ကုန်မြို့မှာနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအကျပ်အတည်းဖြည့်ရှင်းရမယ့်နည်းလမ်းတွေကိုဆွေးနွေးကြတာကနေရလဒ်ကောင်းတွေဖြစ်လာမယ်လို့မျှော်လင့်ထားကြောင်းအထူးကိုယ်စားလှယ်ဆိုခွန်းနဲ့တနင်္လာတွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကူကြီးက VOA ကိုပြောပါတယ်။
ဟိုကျွန်တော်ပြောတဲ့အချက်တွေကအာဆီယံရဲ့ 5 point consensus နဲ့လည်းဒါတော်တော်ကိုတူညီတယ်ပေါ့လေအဲ့တော့သူ့အနေနဲ့လည်းဟိုတကယ်ကိုထက်ထက်တန်တန်နဲ့ဒါသူ့လည်းမကောက်ပါဘူးဒါအာဆီယံသူကိုယ်စားလှယ်နဲ့ပါဝင်လာတဲ့အဖွဲ့ဝင်တွေကလည်းတကယ်ကိုစိတ်ဝင်စားနဲ့နားထောင်ကြတာဟိုပြန်လည်ဆွေးနွေးတာမေးမြန်းတာတွေလုပ်တဲ့အတွက်ကြောင့်ဒီနေ့တွေ့ဆုံပွဲဟာပထမဆုံးအချိန်ဆိုပေမဲ့လို့နောက်နောက်တွေ့ဆုံဆွေးနွေးမှုတွေမှာဒီတက်ပူပြီးအသေးစိတ်တဲ့ဆွေးနွေးမှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ပြောလိမ့်မယ်
မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေအဖြစ်ရှာရေးတွေအားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါ်ရေးမြန်မာနိုင်ငံကိုအထူးကိုယ်စားလှယ်သွားရောက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံကြီးဌာနကပြောထားပါတယ်သူ့ရဲ့ခီးစဉ်တွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလွှတ်တော်ကိုယ်စားလှယ်ဟောင်းတယောက်ဖြစ်တဲ့ဒေါ်စုစုလွင်နဲ့လည်းတွေ့ဆုံမှုဆီစဉ်ထားပေမဲ့အစီအစဉ်ပြတ်သွားတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ဒီကတော့ကျွန်တော်တို့ကဒီ NLD ပါတီကဒီတော့စုစုတွေနဲ့ဒါတွေ့ဆုံဖို့လောက်ထားတယ်ဘာသာတဲ့ပေါ်တူဂီအပြီးမှာကျမ်းမာရေးအခြေအနေကြောင့်တွေ့ကြည့်ဖို့ပေါ့ဗျာ
ဒေါ်စုစုလင်ကိုအာဆီယံကုသလေဘက်ကနေတမရဟောင်းစနီးအနေနဲ့ဖိတ်ကြားတယ်လို့သိရပါတယ်အာဆီယံထုကုသလေကမ္ဘောဒီးယားနိုင်ငံသားဝန်ကြီးရဲ့ခီးစဉ်တွင်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်လည်းလူဝတ်နေသူအားလုံးမခွဲကြပဲလူသားချင်းစာနာတဲ့အထောက်ပံ့နေပေးနိုင်ရေးဒီကိစ္စနှစ်ခုကိုအဓိကအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့အကြောင်းကမ္ဘောဒီးယားသတင်းတွေမှာထုတ်ပြန်ထားကြပါတယ်တင်လာနေတုန်းကတော့နေပြည်တော်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းအမျိုးသားစီလုံးရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးဥက္ကဋ္ဌပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်တို့နဲ့ပြည်ဆုံပါတယ်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်အချက်ပုံချက်ပေါ့နံပါတ်1အချက်ကတော့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်ပြောကြရတ်တန်ရေးပေါ့နော်ရွာနယ်ရတ်တန်ရေးဟာတွေဆွေးနွေးဖြစ်တယ်နောက်ကြကျွန်တော်တို့ဒီလူသားချင်းဒါဘာသာထောက်ထားမှုဆိုင်ရာအကူအညီပေးရေးကိစ္စအဲ့ဒါဆွေးနွေးတယ်အဲ့ဒါဆွေးနွေးတဲ့အခါမှာတော့ကျွန်တော်တို့ဒီအာဆီယံအနေနဲ့ကဒီကိုဗစ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုပေါ့နော်ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးအကူအညီပူးတာမှပြုအားပတ်သက်ပြီးတော့ကျွန်တော်တို့ကဒီကိုဗစ်ကာကွယ်ဆေးဆိုတာကအစိုးရအကူအညီမှာပဲဒီလိုမျိုးထားလိုက်ကူညီတာဖြစ်ကြ။ဒါကြောင့်မလို့ဒီလုပ်ငန်းတွေလည်းပြန်ဖားဖို့ဒါဆွေးနွေးကြပါတယ်။ဘာနဲ့ပတ်သက်ပြီးလည်းပြန်ဖားနိုင်အောင်သူတို့ဆောင်ရွက်နေရဲဆိုတာပြောပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပေါ့နော်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးကျွန်တော်တို့အဆွေးနွေးပြပါတယ်အဲလိုဆွေးနွေးတဲ့အခါမှာလည်းနေညက်တွေပိုင်းမှာတော့ကျွန်တော်တို့ဒီပြည်ကြီးရေးဦးစီးတဲ့အမှုသားကျန်တဲ့တင်ရကြီးနဲ့ငြိမ်းချမ်းမှုပေါ်ဆောင်နေတဲ့အဆက်နဲ့လည်းဆက်လက်ပြီးကျွန်တော်တို့အသေးစိတ်ပေါ့နော်ဆွေးနွေးကြပါတယ
်မြန်မာနိုင်ငံဆိုင်ရာအာဆီယံဒုက္ခကလေးရဲ့အခုပထမဆုံးမြန်မာနိုင်ငံခီးစဉ်ကနေနောက်ခီးစဉ်တွေလာနိုင်ဖို့အတွက်မူအားဖြင့်သဘောတူခဲ့တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာဆီယနာသိမီနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးလုံခြုံရေးပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေသဘောတူထားတဲ့ဘုံသဘောတူညီချက်တွေကိုစစ်ကောင်စီကထင်သာမြင်သာအကောင့်ထင်မဖော်သေးတဲ့အတွက်တချို့အာဆီယံနိုင်ငံတွေကဝေဖန်နေကြချိန်မှာအာဆီယံအထူးကူစလဲမြန်မာနိုင်ငံကိုလာရောက်တာဖြစ်ပါတယ်။မနေ့ကကြာရင်သူ့ရဲ့ခီးစဉ်အဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။